ကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့ကချင်ပြည်နယ်လိုင်ဇာမျိုးဘက်ကိုစစ်ကောင်စီတပ်တွေကမတ်လ23ရက်ဗုဒ္ဓဟူးနေ့မနက်အစောပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။စစ်ကောင်စီဘက်က၄ချိန်လက်နက်ကြီးတွေနဲ့ပစ်ခတ်မှုအတွင်းလိုင်ဇာမျိုးပြင်က KIA တပ်စခန်းရှိရာအလန့်ဘွန်တောင်ကုန်းမှာကြရောက်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။တနင်္လာမိနစ်3နာရီကျော်ချိန်မှာဟိုဘုံမဲဘုံတပ်ခန်းကနေပေါ့နော်။လေချင်းပြစ်တာအဲ့ဒါရှိပါလေဟိုကျွန်တော်ဘက်ကနေတည်းကပြစ်တာဖြစ်လိုက်စားအဲ့ဒီမြို့ဒီမှာရွာမှာတော့မဟုတ်ပါဘူးဟိုသူတို့ဒီစစ်တပ်တွေရှိတဲ့နေရာဘက်မှာကြတာဟိုတောင်ကုန်းဘက်မှာပေါ့လက်ဘုတ်တောင်ကုန်းဘက်မှာကြတာ
လနဲ့ကြီးကြည်ကြပေမဲ့ထိခိုက်သိဆုံးတာမရှိကြောင်းလည်းပြောပါရယ် KIA ပြန်ကြားရေးဌာနရဲ့ကချင် net ဆိုတဲ့ Facebook သတင်းစာမျက်နှာမှာတော့ပြစ်ခတ်တဲ့လနဲ့ကြီးဟာ105မမဒါမှမဟုတ်120မမဖြစ်နိုင်ကြောင်းနဲ့စစ်ကောင်စီတပ်ကပြစ်ခတ်တဲ့လနဲ့ကြီးကြီးတလုံးဟာတရုတ်နိုင်ငံနာဗန်ကျေးရွာနားမှာကြားရောက်ပောက်ကွဲကြောင်းဖော်ပြထားပါရယ်ဘုံမူကြီးနော်ဘူးကတော့တရုတ်နိုင်ငံဘက်ကြားရောက်ပောက်ကွဲတယ်ဆိုတာကိုအတိမပြုနိုင်ကြောင်းပြောဆိုပါရယ်
အဲ့ဒါကြီးကဘယ်သူမှဒီတရုတ်ပြောတာတော့ဘယ်သူမှပြလာတော့မတွေ့ရပါဘူးဒါမှမဟုတ်ဆိုတော့ဟိုအင်းနုထတဲ့အချိန်ဆိုတော့အတန်ကြားတာအဲ့ဘက်ကနေဆက်ဘက်မှာပေါ့ခေါင်းပေါက်ခွဲတဲ့အတန်လေဆိုတော့နေဆက်ဘက်မှာကြားတယ်ဆိုတဲ့ခေါင်းမျိုးနဲ့ရေးတဲ့နေမှာပါ
လိုင်ဇာဒေတာကန်သူကဗုဒ္ဓဦးနေ့မနက်ပိုင်းမှာပေါက်ခွဲတဲ့ကြားရပေမဲ့ဘယ်နေရာမှာပေါက်ခွဲတယ်ဆိုတာမသိရကြောင်းပြောပါရယ်ဒီပြစ်ခတ်မှုဟာ vulnerable အခြေစိုက်စစ်ကောင်စီတပ်တွေကပြစ်ခတ်တာလို့ KIA ဘက်ကထုတ်ပြန်ပေမဲ့လက်အောက်ခံတိကျအတည်ပြုချက်မရပါဘူး KIA နဲ့ပြည်သူ့ကာကွယ်ရေး PDF ဖူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲရှိနေချိန်မှာစစ်တပ်ဘက်ကကချင်လိုင်ဇာဌာနချုပ်ရှိရာဘက်ကိုတိုက်ခိုက်နေတာဖြစ်ပါတယ်။မြကြီးနာ၊ဟိုပေနဲ့ရွှေကူမြို့နယ်တွေအတွင်းမှာစစ်ကောင်စီတပ်နဲ့ KIA, PDF ဖူးပေါင်းတပ်တွေအကြားပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ကြတပရိနေမှာတော့တိုက်ပွဲတွေငြိမ်းနေပါတယ်။ဝိုင်းမော်မြို့နယ်စမားဘက်ကနေတရုတ်နိုင်ငံနယ်စပ်ဘက်ကိုလမ်းဖောက်လုပ်ဖို့မတ်လဒုတိယဘက်အတွင်းစစ်အင်အားတိုးချဲ့လာတာကြောင့်တိုက်ပွဲဖြစ်ပွားတာတွေရှိခဲ့ကြောင်းလည်း KIA ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။